သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါဩစတြေးလျနေရဲ့လူနေမှုအခြေအနေနဲ့လူမှုစီးပွားရေးကိုလေ့လာမယ်ဆိုရင်မူလနေထိုင်သူ Aboriginal လူမျိုးနဲ့ Torres Strait ကျွန်းသားတွေဟာအခြားအနယ်ဝင်တွေလောက်ကောင်းမွန်တဲ့အခြေအနေမရရှိကြပါဘူး။တမိုင်းတလျှောက်ပြဋ္ဌာန်းခဲ့တဲ့မူတွေမတရားမှုတွေဟာမူလပိုင်ရှင်ဩစတြေးလျနေကိုဘလို့အကျိုးရုံနေတယ်လဲဆိုတာကိုယခုအပတ်မှာနားဆင်ကြရအောင်ပါ။မူလပိုင်ရှင်ဩစတြေးလျနေဟာအသက်တိုချင်းအဆင့်မမီတော့ကျမ်းမာရေးအဆောင်ရှောက်များနှိမ့်ကြတော့ပညာတတ်မှုအဆင့်နှိမ့်အလောက်ကိုင်းတဲ့မွေးကင်းစကလေးတည်နှုံများခြင်းစတာတွေကိုခံစားရပါတယ်အမျိုးသားမူလပိုင်ရှင်ဩစတြေးလျတယောက်ဟာဆိုရင်လောလောလတ်လတ်ထောင်ထဲမှာရှိနေဖို့ဒါမှမဟုတ်ထောင်ထဲမှာနေခဲ့ရဖို့ဖြစ်နိုင်ကြီးဟာ6ယောက်မှတယောက်အထိရှိပါတယ်ဒါအပြင်ခွဲခြားဆက်ဆံခံရမှုကိုယ်တိုင်အဆုံးစီရင်ခြင်းနဲ့တခြားအဖြစ်ဆိုးတွေကိုလည်းခံစားကြရပါတယ်ယခုလိုစိုးရင်စရာအချက်လက်တွေကိုလုပ်ငန်းစဉ်ကော်မတီကဒီနှစ်မှာတစ်ကြိမ်ထုတ်ပြန်လေးရှိတဲ့မူလပိုင်ရှင်များရဲ့အခြေအနေအခွင့်မတော်မှုစာရန်အရာသိရှိရတာဖြစ်ပါတယ်။ရူမီလ်မိုခက်ခာလုပ်ငန်းစဉ်ကော်မတီမှာတာဝန်ရှိသူတစ်ယောက်ဖြစ်ပါတယ်
။ The Overcoming Indigenous Disadvantage Report is a comprehensive report on the well-being of Aboriginal and Torres Strait Islander people in this country.And the main purpose is to look at whether things are getting better or whether they're not.
မူလပိုင်ရှင်များရဲ့အခြေအနေအခွင့်မတော်မှုစာရန်ဟာဩစတြေးလျနိုင်ငံမှာရှိတဲ့မူလပိုင်ရှင်မျိုးနွယ်ဝင်နဲ့ကျွန်းသားတွေရဲ့အခြေအနေကိုအသေးစိတ်လေ့လာပြုစုတဲ့စာရန်တစ်ခုဖြစ်ပါတယ်။အဓိကရည်ရွယ်ချက်ကအခြေအနေတွေကောင်းလာနေတယ်လားဆိုးရွားနေတယ်လားဆိုတာကိုသိနိုင်မှုဖြစ်ပြီးဆိုးဝါးသွားနေတဲ့အခြေအနေမျိုးမှာမုန်းမံမှုတွေပြုလုပ်နိုင်မှုဖြစ်ပါတယ်။ဒီစာရန်ဟာပညာရေး၊ကျန်းမာရေး၊ရင်သွေးငယ်လေးတွေရဲ့အစောပိုင်းနှစ်ကာလဖွင့်ဖြိုမှုနဲ့တရားစီရင်မှုစတာတွေကိုစမ်းစစ်လေ့လာတာဖြစ်ပါတယ်။ဒလိဘာသာစကားလူမှုအတိုင်းအဝန်ဝေလံမှုမိသားစုလေးနက်မှုနဲ့အပြုမှုစတဲ့အချက်ပေါင်း52ချက်ကိုထည့်သွင်းသုံးသပ်လေးရှိတယ်လို့မူခကအခုလိုပြောပါတယ
်။ Across these measures we're not only interested in looking atHealth, for example, on its own, or education on its own, but the interconnectedness. And that's what I think makes this report really useful, because as we all know, you know, individuals...
ကျွန်တော်တို့ဟာတခုတည်းကိုလာလေ့လာတာမျိုးမဟုတ်ပဲ ဥပမာ ပညာရေးကိုလေ့လာချိန်မှာစိတ်ပိုင်းဆိုင်ရာနားလည်သတိပြုနိုင်မှုကိုပါလေ့လာပါရတယ်။လူတွေဟာအချင်းချင်းဆက်နွယ်နေကြတာကြောင့်ဒီလိုစာနဲ့နေဟာအတော်လေးအသုံးဝင်ပါတယ်ကျွန်တော်တို့ရဲ့မိသားစုမျိုးနွယ်အတိုင်းအဝိုင်းဟာတခုတည်းဖြစ်တာကြောင့်ကျွန်တော်တို့ရဲ့ကျန်းမာရေးနဲ့နေထိုင်မှုအခြေအနေတွေအလုံးအများစုဆင်တူနေတတ်ကြပါတယ်2020ခုနှစ်ကစာတမ်းတစ်ခုအရဆိုရင်ကလေးတွေရဲ့ဖွံ့ဖြိုးမှုကျောင်းပညာရေးနဲ့မွေးကင်းစရင်သွေးတည်ဆုံးမှုနှုန်းစတာတွေဟာအကောင်းဘက်ကိုတိုးတက်လာတယ်လို့ဆိုပါတယ်ဒါပေမဲ့အိမ်တွင်ဆောင်ရှောင်းမှုမရရှိရကလေးတွေများလာနေတာကိုလည်းစိုးရိမ်စွာတွေ့ရှိခဲ့ရပါတယ်။လိလမှုရမူလပိုင်ရှင်နဲ့ကျွန်းသားကလေးငယ်တွေကိုသူတို့မိသားစုကနေဖယ်ရှားတာဟာကလေးတရားရုံမှာသူတို့အတိုင်းအဝိုင်းများခြင်းနောက်တစ်ချိန်မှာထောင်ထဲတွေအထိသူတို့များလာခြင်းစတဲ့အချက်တွေကိုတိုက်ရိုက်အကျိုးပြုတယ်လို့သိရပါတယ်။
First Nations people are amongst the highest per percentage of population of incarcerated people in the world. Since the Royal Commission in 1991 into black deaths in custody, First Nations people as a percentage of the prison population.
ပထမဆုံးအစိုးရနေဟာကမ္ဘာပေါ်မှာထောင်ထဲနေထိုင်ရမှုအများဆုံးလူမျိုးတွေထဲပေါင်ဝင်ပါတယ်။ဒီအချက်ဟာ1991ကပြုလုပ်ခဲ့တဲ့ထောင်တွင်အသားအရောင်မဲသူများတည်ဆုံးခဲ့ရမှုကိုဗြိတိရှားတရားစီရင်မှုမှာအမြင့်ဆုံးဖြစ်တဲ့တော်ဝင်ခုံရုံးဖွဲ့စုံစမ်းစစ်ဆေးမှုကော်မရှင်ဖွဲ့ပြီးစစ်ဆေးခဲ့ပြီးနောက်ပိုင်းပုံမှုဆိုးရွားလာတာပါ။တဟာမူလ14ရာခိုင်နှုန်းကနေ28ရာခိုင်နှုန်းအထိမြင့်တက်လာတာဖြစ်တယ်လို့ NITV ရဲ့ရာဇဝင်မှတ်တမ်းသူ Incarceration Nation ထုတ်လုပ်သူ Helen Morrison ကရှင်းပြထားပါဗျ။ ဩစတြေးလျနိုင်ငံမှာမူလပိုင်ရှင်တွေထောင်ထဲမှာနေရတဲ့အတွက်ကုန်ကျငွေတစ်နှစ်ကိုဩစတြေးလျဒေါ်လာ10ဘီလီယံထက်မနည်းရှိကြောင်းသူမကပြောပါတယ်
Now that's a terrible cost, but worse is the destruction of culture, family and the added trauma of being related to people who are going into prison and it just then rolls on to the next generation and
ကုန်ကျငွေကတော်တော်များပါတယ်။ပိုဆိုးရာကဒလိတခုကိုရိုက်ချိုးပြီးမိသားစုခွဲခြားခြင်းစိတ်ဒဏ်ရာရစေခြင်းစတာတွေဟာထောင်ထဲမှာနေရသူတွေကနေသူတို့ရဲ့နှောက်မျိုးဆက်တခုအတိကူးဆက်ပါတယ်။ပြီးတော့ပထမဆုံးအဆွေရန်နေရဲ့ဒလိတခုကိုရိုက်ချိုးခြင်းတန်ရာတွေကိုကုစားဖို့အတွက်ဩစတြေးလျနိုင်ငံဟာဘယ်တော့မှအဆင်သင့်မဖြစ်ခဲ့ပါဘူးလို့သူမကပြောပါတယ်။ယနေ့ခေတ်မူလပိုင်ရှင်နဲ့ကျွန်းသားတွေရင်ဆိုင်နေရတဲ့ဒီလိုမတရားမှုတွေရဲ့အရင်းမြစ်ဟာနယ်ချက်ကိုလိုနီစိတ်သက်အခွင့်အရေးမရရှိခဲ့မှုနဲ့တရားပြင်ဆင်ရေးဆွဲခဲ့တဲ့အခွင့်မတားမှုတွေပဲဖြစ်ပါတယ်။မျိုးဆက်တစ်ခုမှနောက်တစ်ခုအထိမြေယာနဲ့ဒလိလှုပ်အားကအဆင်ပြေစွာနေထိုင်နိုင်မှုနဲ့တခြားအခွင့်အရေးတွေအများဆုံးနှင်နာခဲ့ရပါတယ်ကျွန်တော်တို့ဟာမျက်မှောက်ခင်မှာနေထိုင်ပေမဲ့အတိတ်ကအဖြစ်ပြန်နဲ့မกินဘူးဆိုတာကိုသိရှိနိုင်ဖို့လိုအပ်ကြောင်းရိုဘီမော့ဂက်ကပြောပါတယ
် So not just Aboriginal and Torres Strait Islander people but people who have journeyed from across the globe to make it to this place have come you know with their particular
မူလပိုင်ရှင်တွေနဲ့ကျွန်းသားတွေမှမဟုတ်ဘဲအခြားနေရာကနေပြောင်းရွှေ့အခြေချသူအားလုံးဟာကိုယဉ်ကျေးမှုနဲ့တလေရွေကိုစီယူဆောင်လာကြတာကြောင့်ဒီအချက်ကိုပို့ပြီးတော့နားလည်သင့်ပါတယ်လို့သူမကထက်လောင်းပြောပါတယ်။အစိုးရမူရဟာ1930ရာနှစ်1980ပြည့်နှစ်အတွင်းမွေးဖွားခဲ့တဲ့ကလေးငယ်တွေကိုသူတို့ရဲ့မိသားစုမှအတင်းဖယ်ရှားခံခဲ့ရပြီးသူတို့ရဲ့ဒလိထုံးတမ်းတွေကိုရိုက်ချိုးခံခဲ့ရပါတယ်။ကလေးတွေဟာလူဖြူအတိုင်းဝိုင်းကိုကူးဆက်ပြီးနေထိုင်သွားနိုင်လိမ့်မယ်ဆိုရဲအကြံနဲ့အခုလိုပြုလုပ်ခဲ့တာဖြစ်ပါတယ်။သူတို့ဟာတော့ပျောက်ဆုံးခဲ့တော့မျိုးဆက် The Stolen Generations လို့အမည်ပေးထားပါတယ်
။ Those very instances and impacts of child removals has led to a whole lot of people still trying to find their way back to their country to their families. This plays out in potentially
ယခုလိုအတင်းဖယ်ရှားခံခဲ့ရမှုတွေကြောင့်လူတွေတော်တော်များများဟာယနေ့အထိကိုယ့်ရဲ့မိသားစုနဲ့ဒေသတွေကိုရှာဖွေနေရသေးပါပဲ။ဒီလိုစိတ်မချမ်းမြေ့စရာတွေဟာစိတ်ကျန်းမာရေးကိုထိခိုက်နေပါတယ်။ဥပမာအရက်နဲ့တခြားမူးယစ်ဆွေးဆွဲတာမျိုးမြင့်တက်လာနေတဲ့အိမ်တွင်အကြမ်းဖက်မှုစတာတွေပါ။ပျောက်ဆုံးခဲ့တော်မူးဆက်တွေရဲ့တရားခံများဒါမှမဟုတ်သူတို့ရဲ့မိဘတွေဟာယနေ့တိုင်းတရှိထင်ရှားရှိနေစားစဲပါပဲ။သူတို့ဟာတချိန်ကပညာသင်ခွင့်မရခဲ့ပါဘူး။လောက်အားကတွေဆုံးရှုံးခဲ့ရပါတယ်။အများပြည်သူနေရာတွေကိုတွားရောက်ခွင့်မရှိခဲ့ပါဘူး။ကျန်းမာရေးစောင့်ရှောက်ခွင့်မရခဲ့ပါဘူး။ပြီးတော့မဲထဲဝင်လဲပိတ်ပင်ခံခဲ့ရပါတယ်။ဒီလိုမတရားမှုတွေကြောင့်မူလပိုင်ရှင်အတိုင်းဝိုင်းမှာထောင်သွင်းနေထိုင်မှုမြင့်တက်လာစေခဲ့တာဖြစ်တယ်လို့ Helen Morrison ကဆိုပါတယ်
။ The link in connecting the dots between the over legislation and government intervention since colonialism.And how that has created trauma.
မူဝါဒပြင်းထန်ခဲ့မှုနဲ့နှချက်ကိုလိုနီကာလအတွင်းအစိုးရရဲ့အပြုမူစတဲ့နှချက်ဟာစိတ်တန်ရာအခွင့်မတားမှုနဲ့တခြားအဖြစ်ဆိုများစွာကိုဖြစ်ပေါ်စေခဲ့ပါတယ်။နှစ်20အရှိကမူလပိုင်ရှင်ခန့်မှန်းခြေ4000လောက်ဟာထောင်ထဲမှာနေထိုင်ခဲ့ရပါတယ်။ယခုမှတော့12000ခန့်ရှိလာပါပြီ။မူလပိုင်ရှင်မဟုတ်တဲ့အတိုင်းဝိုင်းတွေနဲ့နိုင်ရှင်မဲဆိုရင်ဆက်နက်ဆပိုများပါတယ်။အသက်အရွယ်ငယ်ရွယ်တဲ့မူလပိုင်ရှင်တွေဟာဒီလိုအခြေအနေကိုရင်ဆိုင်ဖို့22ဆပုံကိုများပြပါတယ်ဒီလိုစိတ်အနှောက်အယှက်ဖြစ်စေပြီးစိုးရိမ်စရာလိလာမှုတွေကို Helen Morrison က Insurrection Nation မှတ်တမ်းမှာဖော်ပြထားပါတယ
် I think it's time for truth telling you know a deeper understanding of our past and I think to lay it out in a way that the audience can link
ယခုအချိန်ဟာအတိတ်ကိုနားလည်ရမယ့်အချိန်ဖြစ်ပါတယ်။အတိတ်မှာဖြစ်ခဲ့တဲ့မတရားမှုတွေကိုပရိသတ်များလေ့လာသင်ပြီးပထမဆုံးဩစတြေးလျနေခံစားခဲ့ရတဲ့အဖြစ်ပြက်တွေကိုနားလည်သင်ပါပြီလို့သူမကဆိုပါတယ်။ဩစတြေးလျအများစုဟာအတိတ်မှမတရားမှုအဖြစ်ပြက်တွေကိုအတိမတ်ပြုတဲ့နိုင်ငံတစ်နိုင်ငံဖြစ်ချင်နေကြပါပြီ။ ဒီလိုပြောဆိုအတိမတ်ပြုဖို့ကတအားကြီးမခက်ခဲဘူးလို့ Helen Morrison ကပြောပါတယ်
။ When you look at it holistically, it seems so big and complex, but in fact it's not. There are simple things that can be done.to start making change.
ရှုပ်ထွေးပြီးခက်ခဲလို့ထင်ရပေမဲ့တေချာလေ့လာဖို့ကမခက်ခဲပါဘူး။အချင်းလေးကိုပြောင်းလဲဖို့အတွက်ကျွန်တော်တို့လုပ်ရမှာကလေ့လာဖို့ပါပဲ။စာတန်းတွေမှာအဖြေကရှိပြီးတာပါ။ကံရကံရှင်လူမျိုးတွေကိုနားထောင်ကြည့်ရတာကလည်းကောင်းမွန်ကြောင်းသူမကပြောပါတယ်။မူပြောင်းလဲမှုတွေပြုလုပ်ပြီးသူတို့အတွက်အများနဲ့တန်းတူကျန်းမာရေးဆောင်ရှောက်မှုတွေကိုပေးဆွနိုင်ဖို့အစိုးရကအလေးပေးပြုလုပ်ပေးနေပါတယ်။ဒီအတွက်ဩစတြေးလျအစိုးရဌာနအားလုံးနဲ့မူလပိုင်ရှင်ကျွန်းသားတွေအကြားနားလည်မှုအစီအမံအများပြားရှိပြီးတော့အဆုံးဖြတ်တွေကိုညှိနှိုင်းချမှတ်ကြဖို့အမျိုးသားအဆင့်နားလည်မှုစာချုပ်တစ်ခုရှိပါတယ်။ကိုကိုကိုနားလည်ဖို့ကအဓိကကြကြောင်းရူမီလ်မော်ဒစ်ကပြောပါတယ်
။ It's a pretty simple concept to think that those who are most impacted would be most invested in outcomes for their children, their grandchildren, etc.That Aboriginal and Torres Strait Islander people come to the table with governments to determine what the priorities are, the solutions, the strategies to address those priorities.
ဆုံးရှုံးနေနာခဲ့တဲ့သူတွေရဲ့ကလေးတွေမြင်းမြစ်တွေအရေးကိုတေးပူနေကြသူတွေကိုနားလည်ဖို့ကရိုးရှင်းပါတယ်။မူလပိုင်ရှင်မျိုးနယ်ဝင်တွေနဲ့ကျွန်းသားတွေဟာအစိုးရအဖွဲ့အစည်းများနဲ့အတူတိကျကောင်းမွန်တဲ့နီလန်ဦးစားပေးအစီအစဉ်များရည်ဆွဲနေကြပါတယ်။ဒီမှန်ချက်တည်းအတွက်တာဝန်ယူမှုလည်းရှိတဲ့ကြောင်းသူမကပြောပါတယ် NITB မှာပြသတဲ့ Inspiration Nation မှတ်တမ်းတွေကို29 August တနင်္ဂနွေညနေပိုင်း 8:30 မှာ SBS On Demand ကနေကြည့်ရှုလေ့လာနိုင်ပါတယ်တင်းတာမမဟုတ်တင်းရဲ့တငယ်ချင်းမိတ်ဆွေအကူအညီလိုရဲဆိုရင် Lifeline 1311ကိုဆက်သွယ်နိုင်တယ်လို့ Beyond Blue 1300-224-6369လဲဆက်သွယ်အကူအညီတောင်းခံနိုင်ပါတယ်။ယခုဆောင်မကိုမလီဆာကမ်ပနိုနီကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြေဆောင်ကတင်ဆက်ပေးခဲ့တာပါ။နားဆင်ပေးခဲ့ကြတဲ့တောသားရှင်များအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။ဆိုရတဲ့တွင်တွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ